အမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်ဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်တွေနဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်ရာထူးခါနှုတ်ထွက်သွားပါပြီ။အမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့ဖုန်းပြောတဲ့ကိစ္စတွေကိုအဲ့ရုံကရွေးကောက်ခံသူသမားမိုက်ပန်စ်နဲ့တခြားအရာရှိတွေကိုမရည်ရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့မစ္စတာဖလင်ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။မစ္စတာဖလင်ကသမ္မတဥပမာအစိုးရလှုပ်ဆောင်ထားခဲ့တဲ့ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ရုရှားတမ်မတ်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာတို့ကအရင်တစ်ပတ်ကပဲသတင်းဖော်ပြခဲ့တာပါ။သမ္မတ Trump အစိုးရအဖွဲ့ကတော့ဒါကိုငြင်းဆိုထားတာဖြစ်ပါတယ်။ Mr. Flynn ရဲ့ကိစ္စကိုစုံလမ်းစစ်ဆေးဖို့ Democratic အထက်လွှတ်တော်အမတ်အများအပြားကတောင်းဆိုနေပြီးတော့တချို့သူတွေကတော့ Mr. Flynn နဲ့သူ့ကိုမခန့်အပ်ခင်လုံခြုံရေးပိုင်းဆိုင်ရာကင်းရှင်းမှုရှိမရှိစစ်ဆေးရတဲ့ထောက်လှမ်းရေးအရာရှိတွေကိုတာဝန်ကနေရင်နာဖို့တိုက်တွန်းခဲ့ပါတယ်။ Mr. Flynn နဲ့ Russia တမ်မတ်ကြီး Sergey Kislyastov ဟာ American ရွေးကောက်ပွဲမှာ Russia က online ကနေဝင်ပေါက်ပြီးတော့ခြေရှုပ်တယ်ဆိုတဲ့ဖြစ်ရပ်နောက်ပိုင်းအမေရိကန်သမ္မတဥပမာအစိုးရကရုရှားကိုတန်ခတ်ပိတ်ဆို့တဲ့ကိစ္စရပ်တွေကိုအတိအကျဆွေးနွေးခဲ့တယ်လို့အမည်မဖော်တဲ့လက်ရှိနဲ့အငြိမ်းစားအမေရိကန်အရာရှိကိုဦးက Washington Post သတင်းစာကိုပြောခဲ့တာပါ။သမ္မတဥပမာအစိုးရကရုရှားပေါ်မှာအရေးယူပိတ်ဆို့မှုလုပ်ဖို့စီစဉ်နေတဲ့အချိန်မှာ Mr. Flynn နဲ့ရုရှားသံမတ်တို့ဖုန်းနဲ့ဆက်သွယ်ခဲ့ကြတာဖြစ်လို့ထောက်လှမ်းရေးအရာရှိတွေမတင်ငါဖြစ်ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တာပါ။ဒီဖုန်းကိစ္စနဲ့ပတ်သက်လို့အများပြည်သူကိုထုတ်ပြန်တဲ့အချက်နဲ့ထောက်လှမ်းရေးကရထားတဲ့အချက်လက်တွေကြားမှာကွဲလွဲချက်တွေရှိနေလို့ Mr. Flynn ဒုက္ခရောက်နိုင်နေဆိုပြီးတော့တရားရေးဌာနကသမ္မတ Trump အစိုးရအဖွဲ့ကိုအရင်လတုန်းကတတိပေးခဲ့ကြောင်း Washington Post သတင်းစာမှာတင်းနယ်လာနေကဖော်ပြထားပါတယ်။အခုတော့ဗိုလ်ချုပ်ကြီး Keith Kellogg ကိုယာယီမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့သမ္မတ Trump ကခန့်အပ်ထားပါတယ်ရှင်။